တရားလွတ်တော်ကျောင်းရဲ့ပထမဆုံးလူမဲမျိုးသမီးတရားသူကြီးဖြစ်ထပ်လွတ်တော်ကတည်ပြုပြီးသားတရားသူကြီးကက်တဒီဘရောင်းဂျက်ဆန်ဟာတရားလွတ်တော်ကျောင်းတရားသူကြီးဖြစ်တရားဝင်ဖြစ်လာတော့မှာပါကျားတော်လေးနေ့နေ့လည်းပါတရားလွတ်တော်ကျောင်းရဲ့116ရောက်ပြောင်းတရားသူကြီးဖြစ်ကျမ်းတစ္ဆာကျေဆွန်ပါဖြစ်ပါလေဂျက်ဆန်ဟာ2013ခုနှစ်ဖေဖော်ဝါရီတရားသူကြီးဖြစ်လာခဲ့ပြီးသူလည်းပါဆိုလို့ရှိရင်တရားလွတ်တော်မှာအမျိုးသမီးတရားသူကြီး4ယောက်ရှိလာတော့မှာဖြစ်ပါလေဂျက်ဆန်အနားယူတော့မဲ့ဘရိုင်ယာနေရာမှာတရားသူကြီးဖြစ်လာတာဖြစ်ပါလေဘရိုင်ယာဟာကြာတာပရင်းနဲ့မိုးတက်ချိန်မှာသူတာဝန်ကအနားယူမှာဖြစ်ပါတယ်လို့သဗ္ဗဂျိုးဘိုင်ဒန်ကိုပြောပြတဲ့ဆာမဖော်ပြထားပါတယ်သူဟာတရားသူတော်ချုပ်မှာ28နှစ်ကြာတာဝန်ယူခဲ့ပါတယ်သူဟာပုံမှန်တရားသူတော်တရားသူကြီးတွေနားလေရှိတာတဲ့စော့ပြီးအနားယူခဲ့တာပါအမေရိကန်တရားသူတော်ချုပ်မှာတရားသူကြီး9ယောက်ရှိပြီးအနားယူရတရားသူကြီးနေရာမှာအစားထိုးမဲ့တရားသူကြီးအမျိုးကိုသဗ္ဗကအဆိုတင်သွင်းရပါတယ်အထက်လူတော်ကမဲပေးဆုံးဖြတ်တာပါများသောအားဖြင့်တော့ပါတီလိုင်းရရွေးချယ်ကြတာများပါတယ်။သဗ္ဗဆမ်လက်ထက်မှာတရားသူကြီး၃ယောက်ကိုဒီပြုနိုင်ခဲ့တဲ့အတွက်တရားလွတ်တော်မှာတမျိုးကျဆင်လာဝါဒီလို့နားလည်ကြတဲ့ Conservative Party အယူဆပဲ့ရင်းတဲ့တရားသူကြီးတွေကအများစုဖြစ်နေပါတယ်။